မက1950စသည်ရောအတရားမှုတွေပြိမ့်တာတွေကိုမခံကျင်တဲ့စိတ်နဲ့တာဝန်တည်တဲ့နိုင်ငံသားတယောက်ဒီမဲ့တယောက်အနေနဲ့နိုင်ငံရေးမှာပါဝင်လှုပ်ရှားဖြစ်ခဲ့ပါပြိမ့်ချုပ်ကျွယ်မှုတွေအခန်းစီတွေချင်းကြောက်မှုတွေကြားထဲမှာမိသားစုဆွေမျိုးမိတ်ဆွေတွေရဲ့ပူပန်မှုကြောက်လန့်မှုတွေကြားထဲမှာကိုယုံကြည်ရဖို့ဂုဏ်ယူတက်ကြတာတိုက်ပွဲဝင်ခဲ့ကြတာပါကိုတက်တက်မှာအာဏာရှင်စနစ်ကနေပြီးတော့လူကိုလူလိုတန်ဖိုးထားတဲ့တရားမျှတတဲ့ဒီမိုကရေစီစနစ်အခုအပြောင်းကိုမြင်တွေ့လရလိမ့်မယ်ဆိုရယ်ယုံကြည်ချက်ကတော့တရားရခိုင်နှုံးအပြည့်အဝမရှိခဲ့ပါဘူးကိုတတက်မှာအပြောင်းလဲမဖြစ်ခဲ့လေဒီနေ့နေ့အချိန်ချိန်မှာဓမ္မဟာအနိုင်ရလိမ့်မယ်နောက်မျိုးဆက်တွေဓမ္မတို့ကြုံခဲ့တယ်လို့စနစ်ဆိုးအဖြစ်ဆိုးတွေနဲ့မကြုံရစေဘူးဆိုရယ်ယုံကြည်ချက်ကတော့အပြည့်အဝထားခဲ့ပါတယ်ဒါအပြင်ဓမ္မတို့မြင်ကျင်တဲ့စစ်မှန်တဲ့ဒီမိုကရေစီနိုင်ငံပေါ်ပေါက်ဖို့ဒီမိုကရေစီအင်အားစုတွေအားလုံးတက်ညီလက်ညီကျိုးစားရင်ရလိမ့်မယ်ဆိုတဲ့ယုံကြည်မျှော်လင့်ချက်လည်းရှိခဲ့ပါတယ်။အခုတော့ကျမတို့မြင်တဲ့ဒီမိုကရေစီရောင်ခြည်ဥပဒေကိုအရေးကြီးဝင်ပြောင်းနေပါပြီ။ဒါကပွဲဆဖို့ဆရာတုတ်တန်ပြည်ုံလေးပဲရှိပါသေးတယ်။ပွဲမကြည့်သေးပါဘူး။ခုမှပွဲဆရပါ။ကျမတို့မှာစင်ကုန်မှုတွေ၊အကျဉ်းဆန်းမှုတွေ၊အားပြိုင်မှုတွေထောက်ရောက်ရတဲ့အဖြစ်ပါ။နိုင်ငံရဲ့ဒီမိုကရေစီအခုအပြောင်းကိုပို့ပြီးတော့ပြင်ပစေဖို့မှန်ကန်စေဖို့ဆိုရင်လူတိုင်းလူတိုင်းမှာတာဝန်ရှိရလို့ယုံကြည်ပါတယ်။နိုင်ငံရေးပါတီအဖွဲ့အစည်းဝင်တွေမှတာဝန်ရှိရမဟုတ်ပါဘူး။ရပ်ပယ်လူဖွဲ့စည်းတွေ၊မီဒီယာတွေ၊အသိပညာရှင်၊အသက်ပညာရှင်တွေ၊တိုင်းရင်းသားတွေ၊လူငယ်စုတွေအားလုံးဝိုင်းပြီးတော့ကြိုးစားကြရမယ်လို့ကျွန်မယုံကြည်ပါတယ်။ကျွန်မကအခုချိန်မှာတော့မျိုးသမီးရေးကိစ္စတွေနဲ့ရပ်ပယ်လူဖွဲ့စည်းမှာကိုတက်ဆန်းမြဆောင်ရွက်နေပါတယ်။ဒါပေမဲ့ကျွန်မကနိုင်ငံရေးနဲ့ဝေးသွားတာမဟုတ်ပါဘူး။ကျွန်မတို့လုပ်တဲ့ဆွေးနွေးပွဲတိုင်း၊သင်တန်းတိုင်း၊ကိစ္စရတဲ့အချိန်မှာအမြဲတမ်းဦးစားပေးဆွေးနွေးလို့ရှိရတော့နိုင်ငံရေးကိစ္စပါပဲ။မျိုးတပီးအေးပဲလုပ်နေလုပ်နေအခြားပဲကိစ္စကိုပဲလုပ်နေပါစေကျမတို့နိုင်ငံရေးကိုမျက်ခြေမပြတ်ဖို့နဲ့တန်းကြီးရဲ့ကောင်းကျိုးဆိုးကျိုးတွေဟာနိုင်ငံရေးစနစ်ပေါ်မှာအခြေခံနေဆိုတာကိုတော့ကျမအမြဲတမ်းထည့်ပြောလို့ရှိပါတယ်ဒီအတိုင်းကိုလည်းကျမယုံကြည်ထားပါတယ်ဒါ့အပြင်ကျမတို့ဟာကျေးဇူးတရားကိုလည်းသိတတ်ရပါမယ်အခုလိုအတန်အသင့်လွတ်လပ်ပွင့်လင်းလာအောင်တက်ဒီဘဝတွေပုံဩခဲ့ကြတဲ့သူရဲ့ကောင်းကြီးရဲ့ကျေးဇူးတရားကိုကျမတို့မမေ့ဖို့လိုပါတယ်အခုလိုအခုပြောင်းကာလမှာအင်တာနက်မှာတိမ်မွေးနှင်းညံ့တယ်လို့ပါမစို့ဖြစ်သွားနိုင်တဲ့အချိန်ကြီးလည်းဖြစ်ပါတယ်။ဒီလိုအချိန်မျိုးမှာကျမတို့မှာမိတ်ဆွေစစ်တွေရှိနိုင်တယ်လို့မိတ်ဆွေအကူအညီဆိုတာလည်းရှိနိုင်မှာလေ။ဒီအချိန်မှာတော့မိတ်ဆွေစစ်လားအတူလားဆိုတာခွဲခြားဖို့သိခဲ့ပါတယ်။အရင်ကကြုံခဲ့ရတဲ့အကြက်တဲကာလမှာလိုပဲတကယ့်အကြက်တဲတွေရောက်တော့မှဘသူဟာမိတ်ဆွေစစ်လဲမိတ်ဆွေကောင်းလဲသိနိုင်ပါတယ်။ဒါကြောင့်မို့လို့အခုချိန်ကအင်တန်မှာအကဲဆက်တဲ့အချိန်ဖြစ်တဲ့အတွက်ကျမတို့ဟာမိတ်ဆွေဟောင်းကြီးမိတ်ဆွေစစ်တွေကိုလည်းတွဲမဖြတ်ဖို့လိုတယ်လို့ထပ်ရလာမယ်မိတ်ဆွေအစ်တွေကိုလည်းလက်တန်းကျူဆူဖို့လိုပါတယ်။ဒါပေမဲ့ကျမရင်ထဲမှာအဆင်ကောင်းမိတာတခုကတော့ကျမတို့ဒီမိုကရေစီအင်အားစုတွေကြားထဲမှာနည်းနည်းများများစီယုံညီညီညွတ်မှုအားရော့နေသလားစိတ်သက်ပြတ်ပြားနေသလားလို့ကျမထင်မိမိပါတယ်ဒါကလည်းကျမရဲ့ကိုယ်ပိုင်အယူဆလည်းဖြစ်ကောင်းဖြစ်ပါပါကျမတို့ရဲ့မိတ်ဆွေဟောင်းတွေဟာဘယ်ကိုတော့မှမသိဘယ်ကိုရှောက်အောင်မသိနဲ့စံတော်ဝါးဖြစ်နေတယ်လို့ကျမခံစားရပါတယ်ဒါပေမဲ့ကျမယုံကြည်တာကတော့ကျမတို့ရဲ့မိတ်ဆွေဟောင်းတွေကိုအားမလျှော့ပဲအားလုံးလက်တွဲမဖြုတ်ပါနဲ့လက်တွဲညီတွဲပြီးတော့ကျမတို့ဒီမိုကရေစီလမ်းကိုညီညီညာညာနဲ့စုပေါင်းပြီးတော့ရှောက်ချမယ်ဆိုရင်ကျမတို့လူချင်းနဲ့ဒီမိုကရေစီအုပ်နဲ့ပြည်ပြင်းနဲ့ဒီမိုကရေစီနိုင်ငံကအကြခင်မှာပေါ်ရမှာပါကျမတို့ကြားထဲမှာကြုံရမယ့်အခက်အခဲတွေပျော်ကားတွေညီညီညာညာနဲ့လက်တွဲမဖြုတ်တမ်းကြိုးစားကြမယ်ဆိုရင်တော့ကျမတို့လူချင်းနဲ့ဒီမိုကရေစီနိုင်ငံကိုညံဆုံးမြင်ရမယ်ညံဆုံးကြည့်ရမယ်လို့ကျမယုံကြည်ပါတယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ်